ဒီမိုကရေစီနီးကြရွေးချယ်တင်မြှောက်ထားတဲ့အစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရမှာတာဝန်ရှိသူတွေဆက်နွယ်ပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူဒဏ်ခတ်ဖို့သမ္မတကအတည်ပြုလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုယ်တိုင်ကြေညာလိုက်တာကြောင့်တက်ရောက်မှုတွေတိတိတသားတွေ့ရတော့မယ်လို့အကဲခတ်တွေကခန့်မှန်းနေကြပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေမှာပါဝင်လှူရှားနေတဲ့နိုင်ငံရေးတက်ကြွလှူရှားသူ88မျိုးဆက်ဦးကျင်ပြီးကတော့အမေရိကန်သမ္မတရဲ့ကြေညာချက်ဟာအာဏာသိမ်းတဲ့လုပ်ရက်ကိုကမ္ဘာဒီမိုကရေစီအတိုင်းအဝန်ကလက်မခံဘူးဆိုတာပြသရာရောက်တဲ့ပြောဆိုချက်ဖြစ်တယ်လို့မြင်ပါတယ်။
မကြနိုင်ငံရဲ့ဟိုဗမာပြည်နဲ့ဟိုဒီမိုကရေစီနဲ့ပတ်သက်ပြီးတော့ဟိုလက်ရုံးမိဆောင်ရတာဒါအစ်စ်တော်ကြားကြီးဒီမိုစီကိုနှောင့်ယှက်လို့တဲ့ဆရာတွေကိုဆိုပြတဲ့ခက်တာကဗမာပြည်ရဲ့ဒီမိုစီကိုထောက်ခံအားပေးမှုဖြစ်တယ်ဆိုတော့အချက်နဲ့တင်တာတော်တော်လေးဟိုခရီးရောင်ရောက်လာပဲ။နောက်ခုနသူရဲ့ပိုင်ဆိုင်မှုတွေကပြီးတော့ပြည်သူ့ကိုမထိရတဲ့နည်းလမ်းနဲ့ဟိုဒီစစ်စွဲတာကဒီဆရာနာပြည်ရဲ့ပိုင်ဆိုင်မှုတွေကိုပြည်သူ့ကြီးဘာမလဲဆိုတဲ့ကိစ္စအားလည်းဒါကအနေနဲ့များတော့သူကထိနာတာပဲဗျာ။
အမေရိကန်ကပြစ်မှတ်ထားတန်ခတ်မဲ့စည်ရင်းကိုဒီတစ်ပတ်ထဲထုတ်ပြန်ရမှာတော့အမေရိကန်ပြည်ထောင်စုမှာရှိနေတဲ့မြန်မာအစိုးရပိုင်းဒေါ်လာတန်းတစ်ထောင်ကိုအာဏာသိမ်းစစ်ကောင်ဆောင်တွေမတရားရယူမှာကိုတားဆီးသွားမှာဖြစ်ကြောင်းလဲကမရာဘိုင်ဒန်ကပြောဆိုခဲ့ပါတယ်တန်ခတ်မဲ့အစီအစဉ်မှာတော့ပို့ကုန်လုပ်ငန်းတွေထိန်းချုပ်သွားမှာဖြစ်ကြောင်းလဲပြောပါတယ်စီးပွားရေးပညာရှင်ဦးမင်းခင်ကတော့ကမ္ဘာမှာနိုင်ငံရေးစီးပွားရေးအင်အားကြီးနိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုကတန်ခတ်မှုတွေကြောင့်မြန်မာနိုင်ငံပေါ်ရိုက်ခတ်မှုတွေဟာပြင်းထန်လာနိုင်တယ်လို့လည်းသုံးသပ်ပါတယ်
။ခေါင်းကလုတ်ခဲ့မှုတမယာနိုင်ငံမှုတန်ခတ်မှုတွေအားလုံးလိုလိုကိုပြန်လုပ်နိုင်ငယ်လာလာရှိရေဒီကပို့ပြီးတော့တိုးလုပ်နိုင်ရင်လည်းလုံးမယ်လို့ယူဆရတယ်။ဆိုတော့ဒီနိုင်ငံတကာဒီဒေါ်လာငွေစီးစင်းတာရောအဲ့ဒီဟာကြီးကြီးလာပြီးတော့ဟိုရိုက်ခတ်လိမ့်မယ်ထင်တယ်။အဲ့လိုဆိုရင်တော့လက်ရှိအမေရိကန်ဒေါ်လာကိုပဲအားကိုးနေရတယ်။အဲပမာပြည့်နိုင်ငံတကာစီးပွားရေးတို့ရင်းနေကြရင်းနေနှုတ်မှုအဲ့ဒါဒီအားလုံးကိုတော့အကြည့်ကြီးဟိုချင်းချောက်တဲ့အစင်တော့စင်ကြီးဖြစ်လာနိုင်တယ်နောက်ပြီးတော့အရေးကြီးဆုံးကဒီဟိုယုံကြည်မှုပေါ့နော်ဒီယုံကြည်မှုပြတ်တာပေါ့ဒီနိုင်ငံမှာဒီလိုဖြစ်ရင်ရှေ့လျှောက်ပဲလို့လုပ်ပြီးရင်းနှီးမြှုပ်နှံရမလဲဆိုတဲ့ပြဿနာအခုလက်ရှိပြည်ထဲမှာလည်းပဲလောလောဆယ်ကစီးပွားရေးကိုတော်တော်ဆပ်ပြီးကြီးနေပြီလေတော်တော်ကိုအန်ဒီရဲ့အများတွေအခြေအနေသို့သော်ရထိခိုက်နိုင်တဲ့လာလာဒီတော့ရှိနေတယ်လို့ပြောရမယ်
။အမေရိကန်သမ္မတရဲ့ကြေညာချက်မှာတော့အာဏာသိမ်းစစ်ကောင်ဆောင်တွေအကျိုးအမြတ်ရမယ့်ကိစ္စတွေကိုတားဆီးပိတ်ပင်သွားမှာဖြစ်ပေမဲ့မြန်မာပြည်သူတွေတိုက်ရိုက်အကျိုးရှိမဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့အခြားကဏ္ဍတွေကိုတော့ဆက်လက်ကူညီသွားမှာဖြစ်ကြောင်းလည်းပြောဆိုထားပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အရင်နဲ့မတူတဲ့အရေးယူတန်းခတ်မှုတွေတွေ့မြင်ရမယ့်အလားအလာရှိတယ်လို့သုံးသပ်ပါတယ
်။ကျွန်တော်ပြောလို့ဒီမှတ်ညာဟောင်းနဲ့တွားနေတဲ့အခါကျတော့ဒီလောက်ထိဖြစ်လာမယ်လို့ကြိုတွက်ထားမှာမဟုတ်ဘူးတွက်နိုင်မှာမဟုတ်ဘူးပေါ့နော်။ဘာလို့အရင်တွေ့ကြုံနဲ့မတူတဲ့တွေ့ကြုံတွေ့ကြည့်အခုလာလဲလာနေပြီပေါ့နော်။ရှေ့လဲလာဦးမယ်။သိကြတဲ့အချိန်ဟုတ်တဲ့အချိန်တစ်ခုမှတော့ဒါတိလာလိမ့်မယ်။ဆိုတိလာရင်တော့ကျေးဇူးအနာသိနေငယ်ကြီးပေါ့နော်အနာသိနေအုပ်စုပေါ်မှာတော့ဟိုအများကြီးထိခိုက်ဖို့တော့ရှိတယ
်စစ်တပ်ကအနာသိပြီးနောက်မှာပဲတာဝန်ရှိတဲ့မြန်မာစစ်တပ်နဲ့အဆက်ဆံဖြတ်တောက်တာတွေအရေးယူတန်းခတ်ဖို့သတိပေးတာတွေလည်းရှိနေပါတယ်ဥရောပသမဂ္ဂ EU ကလည်းမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုတွေပြန်လည်သုံးသပ်ဖို့ရှိနေတာပါမြန်မာနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်နိုင်ငံအနေနဲ့လှုပ်ဖော်ကင်ဘက်နိုင်ငံတွေနဲ့ပါတွဲဖက်ပြီးတန်းခတ်ပိတ်ဆို့တာတွေကြကြပြက်ပြက်လှုပ်ဆောင်သွားပဲရှိတယ်လို့သုံးသပ်ပါတယ်
ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်သူလူထုအပေါ်မှာအတိုင်းအတာတစ်ခုထိတက်ရောက်မှုတွေရှိလာနိုင်နေဆိုတာကိုတုံ့ပြန်စဉ်းစားဖို့လိုပါတယ်။အဲ့ဒီအတွက်ကြောင့်မလို့နော်ဒီတန်းထက်ပိတ်ဆို့မှုတွေနဲ့ဆက်ဆက်ပြီးစဉ်းစားတဲ့နေရာမှာနော်နိုင်ငံရေးအရနော်အပြေရှားနိုင်ဖို့ပို့ပြီးတော့ဦးစားပေးဆောင်ရွက်တင်တယ်လို့မြင်ပါတယ
်။စစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်အပေါ်နိုင်ငံတကာအတိုင်းအဝန်ကဖိအားတွေတိုးလာနေရမှာကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံကအခြေအနေတွေအပေါ်စိုးရိမ်ကြောင်းနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့ဆုံးဖြတ်ချက်တရက်ကိုတခဲနဲ့ချမှတ်ထားပါရယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှလည်းမြန်မာနိုင်ငံကနိုင်ငံရေးအကြက်တဲတွေနဲ့ပတ်သက်ပြီးအထူးအစည်းအဝေးတရက်ကိုမနက်ဖြန်တောက်ကြနေမှာကျင်းပသွားဖို့ရှိနေပါရှင့်